င်္ဂလာပါခင်ဗျာဒီဒီမမမတာတာစကားများအစီအစဉ်မှာအကြောင်းအရာထက်နေ့စဉ်သတင်းတွေတဲကထူးထူးခြားခြားပြောစကားတချို့ကိုပဲသတိထားမှတ်သားမိရစကားတွေအဖြစ်ကောက်နှုတ်တင်ပြလိုပါတယ်တီဇဲဥပဒေချိုးဖောက်တဲ့အတွက်ဖန်စီအရေးယူတဲ့အလုပ်ဟာပြည်ထရေးနဲ့ရဲတပ်ဖွဲ့ကလုပ်ရမယ့်အလုပ်ဖြစ်ပြီးတပ်မတော်ကလုပ်ရမယ့်အလုပ်မဟုတ်တဲ့အကြောင်းဖန်စီထားသူတွေကိုမိသားစုသတင်းမီဒီယာတွေနဲ့အဆက်အသွယ်ဖျက်တောက်ထားတာဟာဥပဒေနဲ့မညီကြောင်း NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကပြောလိုက်ပါတယ်ဇော်လ28ရက်နေ့ရက် DBB သတင်းဌာနနဲ့မေးမြန်းရမှာဦးညံဝင်းကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်တက်ကဖမ်းတယ်လို့အဲ့လိုရေးတာတက်ကဖမ်းဝင်လည်းမရှိဘူးဒါပထမအဲ့လိုတော့ပြောချင်တာနောက်တစ်ခုကပလောင်ဒေသကနေပြန်လာပလောင်ဒေသဆိုတော့ပလောင်ကလက်နက်ကင်တပ်ဖွဲ့ရှိတယ်အဲ့တော့လက်နက်ကင်တပ်ဖွဲ့ရှိတော့ဒါတွေကဟိုနေမယ်ဟိုတရားမဝင်ဖွဲ့စည်းပဲဥပဒေသဘောအရဆိုရင်အဲ့ဒီလိုဆက်သွယ်တာဟာဥပဒေရညီဆွနေမယ်လို့ထင်တယ်ကျွန်တော်တို့ဥပဒေရအရေးယူတယ်ဆိုတော့ဘယ်သူမှမဆိုအရေးယူပါဘယ်အကြောင်းရမဆိုညီဆွနေတဲ့အရေးယူပါသို့သောဥပဒေရအခွင့်အရေးတော့ပေးရမယ်ဒီလိုအဆက်ဖြတ်တာမျိုးဟာလုပ်ဖို့ကျွန်တော်တို့ဥပဒေမှာတန်တန်းချက်မရှိဘူ
းတအန်းတက်မတော် DNLA ရဲ့မူရစေဝါဖြည့်ဆည်းမှုသတင်းသွားရောက်ယူနေစဉ်သတင်းတော့၃ဦးကိုတက်မတော်ကဖမ်းဆီးခဲ့တာဟာဥပဒေချိုးဖောက်လို့ဖမ်းခံရတာဖြစ်ပြီးသတင်းစာလွတ်လပ်ခွင့်ကိုမထိခိုက်ကြောင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအတွင်းမှုအဖွဲ့ဝင်ဦးဝင်းထိုင်ကပြောလိုက်ပါတယ်သတင်းတော့၃ဦးကိုသတင်းယူစဉ်ဖမ်းဆီးခဲ့တာဟာသတင်းအချက်အလက်ရယူခွင့်ပိတ်ပင်ကန့်သတ်မှုအဖြစ်သတင်းတော့တွေနိုင်ငံတကာအဖွဲ့အစည်းတွေကဝေဖန်ကန့်ကွက်နေတဲ့အချိန်မှာဇွန်လ29ရက်နေ့က CNB သတင်းဌာနနဲ့တွေ့ဆုံမေးမြန်းရမှာဦးဝင်းထိုင်ကအခုလိုပြောကြားနေတာဖြစ်ပါတယ
်ဒါနဲ့ပတ်သက်လို့တော့သတင်းတော့ဒီမီဒီယာရဲ့လွတ်လပ်ခွင့်ကိုထိရစရာအကြောင်းမရှိဘူးဒါကွက်ဖြစ်တဲ့ကွက်ပြီးတော့ဖြစ်တဲ့အဖြစ်ပဲသတင်းတော့လွတ်လပ်ခွင့်ကိုထိခဲ့စရာအကြောင်းမရှိဘူးမီဒီယာကမှခေါ်တာသတင်းစာလွှတ်လပ်ခွင့်ကသူတို့အတွက်ကအဓိကလိုတာတော်စန်းကြီးကောင်းတဲ့ဆိုရကြတာနင်းချိုင်းတိုင်းပြည်တုတ်တဲ့စီဝတ်ဖုံပြုံအဲ့ဒါတွေကအဓိကနောက်ပြီးတော့မှကြံတဲ့မှာလူခွင့်ဒီမိုကရေစီအဲ့ဒါတွေထဲမှာမှကြမှာမီဒီယာလွှတ်လပ်ခွင့်ဆိုတော့အင်္ဂလိပ်လုံးတဲ့ဦးစားပေးရတဲ့မှာမီဒီယာလွှတ်လပ်ခွင့်က item တစ်ခုအနေနဲ့ပါတယ်သူတွေအရေးပါတဲ့ item တွေအများကြီး
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကချမှတ်ထားတဲ့မူဝါဒနဲ့စီမင်းစည်းကမ်းတွေကိုဖောက်ဖျက်ပါကတိတ်မကြတဲ့ကာလမှာတမိုင်းတရခံဖြစ်ရောက်ရှိသွားလိမ့်မယ်လို့ဗဟိုကော်မတီဝင်ဦးအောင်ကြည်ညွန့်ကသတိပေးပြောကြားလိုက်ပါတယ်။ဇွန်လ24ရက်နေ့ကပါတီဗဟိုကော်မတီအစည်းအဝေးမှာအခုလိုပြောကြားရတာဖြစ်ပါတယ်
။အဲဒီစီမင်းစည်းကမ်းတွေကိုဖောက်ဖျက်လိုက်ပြီဆိုတာနဲ့တကယ်ကြီးဖြစ်မှာ။ကျွန်တော်တို့ရဲ့မူဝါဒတွေကိုဖောက်ဖျက်လိုက်တာနဲ့အတူတူဖြစ်တာ။မူဝါဒတွေကိုဖောက်ဖျက်နိုင်ရင်ကျွန်တော်ရက်တိကျဖောက်ဖျက်တာနဲ့အတူတူဖြစ်တာ။အဲ့ဒီလိုဆိုရင်ကျွန်တော်တို့ကိုယ်တိုင်ကကျွန်တော်တို့ရဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုပြည့်စည်စေနိုင်တဲ့ဖြည့်စည်ပြည့်နိုင်တဲ့လမ်းကြောင်းကိုကျွန်တော်တို့ရောက်နေပြီလို့စွတ်စွတ်ခံရမယ်အနေအထားမျိုးမှာရှိပါဒါတကယ်တမ်းပြောလိုက်ရင်ကျွန်တော်တို့ကိုယ်တိုင်တစ်ချိန်ချိန်မှာတစ်ချိန်ချင်းဆိုတာအလွန်မကြာတဲ့ကာလအတွင်းထဲမှာသမိုင်းပြည့်ရခံဖြစ်ကြရလိမ့်မယ်လို့လည်းသတိချဖို့တော့
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဝင်တွေအနေနဲ့အစိုးရနဲ့ပါတီကို Facebook စာမျက်နှာပေါ်ကဒါမှမဟုတ်မီဒီယာတွေကတဆင့်ဝေဖန်ပြောဆိုရမှာမှားယွင်းတာတွေတွေ့ရှိရင်အရေးယူသွားမယ်လို့အတွင်းရေးမှူးအဖွဲ့ဝင်ဦးဝင်းထိန်ကပြောလိုက်ပါတယ်။ဇွန်လ26ရက်နေ့ကသတင်းစာရှင်းလင်းပွဲမှာဦးဝင်းထိန်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ပါတ
ီအဖွဲ့ဝင်တွေကအစိုးရကိုလည်းကောင်ပါတီကိုတော့ပြောမယ်ဆိုရင်တဲ့လိုပြောတဲ့လိုဝင်လာစားရဲပဲပြောပြောမစားရဲပဲပြောပြောရတယ်။ကိုတော့အဲ့လိုကဘုံနဲ့ကိုတွင်းရေးကိုအပြင်မီဒီယာတွေပြောတာလေကိုတွင်းရေးကို Facebook တန်တာတင်လာရတယ်။သူကကျွန်တော်တို့ထားတဲ့ပါတီရဲ့သတင်းပေါ့။ပါတီရဲ့ချစ်သုံးနေတဲ့မူအချင်းနဲ့မကိုက်ရတဲ့ကြောင့်မလို့အဲ့ဒါတွေမလို့ပါဘူး။တမ်းမြစ်တာ။အခုတမ်းမြစ်လို့ကြောင့်သတိပေးလိုက်တယ်။ကျွန်တော်တို့ဘုံလုံးပေါ့တော့ပေါ့ပြန်တယ်။သတိပေးလိုက်ပြီ။ဒီလိုသတိပေးလို့မှမရရင်တော့ပါတီစကားရရေးမယ်ဆိုတာလည်းတခါတည်းသတိပေးလိုက်တယ်။
ကြခိုင်မြန်မာမြောက်ပိုင်းကိစ္စကိုအကြောင်းပြုပြီးတော့နိုင်ငံတကာဝင်ရောက်ဆွတ်ဖက်လာနိုင်တဲ့အတွက်နိုင်ငံရဲ့ကာကွယ်ရေးနဲ့လုံခြုံရေးကိုလက်ရှိအစိုးရအနေနဲ့ကာကွယ်တားဆီးနိုင်ဖို့လိုအပ်တယ်လို့အငြိမ်းစားဒုဗိုလ်ချုပ်ကြီးတယောက်ဖြစ်တဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီပြည်သူ့လူထုကိုယ်စားလှယ်ဦးလှထေဝင်းကပြောလိုက်ပါတယ်။ဇွန်လ29ရက်နေ့ကကုလသမဂ္ဂအချက်လက်စုံစမ်းရေးအဖွဲ့ဆေးလွတ်နိုင်မှုအပေါ်အစိုးရအနေနဲ့ဘယ်လိုပြင်ဆင်ထားသလဲလွှတ်တော်မှမေးမြန်းခဲ့ပြီးသတင်းတော်တွေနဲ့တွေ့ဆုံရမှာဦးလှထေဝင်းကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်။ Humanitarian Intervention ဆိုတဲ့ဟာရှိတယ်Humanitarian intervention လူအခွင့်အရေးအကြောင်းပြပြီးတော့ညီညာရေးတပ်ဖွဲ့တွေမရောက်လာတဲ့အထီအောင်ကိုကျွန်တော်တို့ကဒါလုပ်လို့ရတယ်တနည်းအားဖြင့်ပြောလို့ရှိရင်ကျွန်တော်တို့ရဲ့ချုပ်ချာအာဏာတနည်းအားဖြင့်ပြောရင်ကျွန်တော်တို့ရဲ့အထီးကကြတဲ့မိမိနိုင်ငံရဲ့အမျိုးသားအကျိုးဒီဟာကိုထိပါလာနိုင်ပါတယ်။အဲဒီလိုဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ရဲ့နိုင်ငံတော်အစိုးရအနေနဲ့ထိရောက်လုံလောက်တဲ့ကာကွယ်တားဆီးမှုတွေလုပ်ဖို့လိုတယ်လို့စဉ်းစားမိတယ်။နိုင်ငံရဲ့ကာကွယ်ရေးနဲ့လုံခြုံရေးအတွက်ဒီအစုကိုတင်ရတာဖြစ်ပါတယ
်။လူအရေးအတွက်နဲ့ဆန္ဒပြလို့ယာတုကနှုတ်ထွက်စရမ်းဆိုရင်ကျေးစားဆန္ဒပြသူတွေနဲ့မဟုတ်ပဲပြည်သူအစ်စ်မှန်နဲ့လူဝင်အားသသိန်းသတန်းကနေတနိုင်ငံလုံးလမ်းမော်ထွက်ဆန္ဒပြရင်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ပေးနိုင်မလားလို့ဒီလိုပြင်ဆင်မယ်ဆိုရင်ဝန်ကြီးယာတုကနှုတ်ထွက်မဲ့အပြင်ရှိသမျှစည်းစိမ်ကိုနိုင်ငံတော်လှူရန်အသင့်ပါလို့တာနာရေးဝန်ကြီးသူတော်ဥက္ကောင်ကပြောကြားလိုက်ပါတယ် ဗုဒ္ဓဘာသာဝင်တွေကိုဖိနှိပ်ပြီးအစ္စလာမ်ဘာသာဝင်တွေအပေါ်မျက်နှာသာပေးတယ်ဆိုတဲ့ဆိုဆဲချက်တွေနဲ့ယာရုကနှုတ်ထွက်ဖို့ဆန္ဒပြတာတွေနဲ့ပတ်သက်လို့ဇွန်လ29ရက်နေ့ကသတင်းတောက်တွေနဲ့တွေ့ဆုံမေးမြန်းရမှာသူတော်ဦးအောင်ကအခုလိုပြောကြားနေတာဖြစ်ပါတယ
်။ဟုတ်ပြီ။တခုရှိတယ်။ကဲအလဲထက်တခုလုပ်ရှင်နေ။ကောင်းပြီ။သူတို့ဆန္ဒဖော်ထုတ်သူပဲဒီကလေးပေါ့လေ။တကယ်တမ်းပေါ့ကြီးစားမှုတဲ့ပြည်သူတွေကိုမြန်မာမစီအောင်ဒီဘက်လို့စီအောင်လည်းရပါတယ်။မီဒီယာတက်စီစဉ်ရပါတယ်ပြည်သူစုနေပါမယ်ပြည်သူတသိန်းနဲ့အခြေခံဥပဒေ2008အချိန်တွင်ပြည်မှုဆန္ဒထုတ်ဖို့မယ်တသိန်းနေသေးရင်ပြည်သူတသန်းနဲ့ဆန္ဒထုတ်ဖို့မယ်တသန်းနေသေးရင်တနိုင်ငံလုံးထွက်ပြီးတော့မှ2008အချိန်ကဥပဒေပြည်မှုဆန္ဒထုတ်ဖို့မယ်ပြင်ပေးမလားပြင်ပေးမဆိုရင်နော်ဟုတ်လားဝန်ကြီးဆိုရာလူတွေကဘာမှမပေါ့အသေးဖွဲလေးပါထုတ်နေမကောက်ဘူးနော်ရှိတာတော့မှအကုန်လုံးနိုင်ငံတော်လှူသွားနေမှာလေပိုင်ဆိုင်မှုတွေရှိတာတွေနော်မဖြစ်တော့သေးပါလှူသွားနေမှာလေစိန်ခေါ်ပါစိန်ခေါ်ပါသိကိုပါလေအဲ့တော့ကျိုးရနာတရားတော့ပေါ့လေတကူကတမန်ကစောင့်ကြည့်မတန်းတင်နေပါလေ
အခုတော့မှတ်မှတ်သားသားစကားများစီစီရီလောက်ပါခင်ဗျာအားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ